၎င်းပြည်နယ်ကိုတင်သွင်းနေတဲ့စစ်ကောင်စီနဲ့နိုင်ငံခြားထုတ်အရက်ဘီယာတွေပါဝင်ရင်မျိုးကုံတွေအားလုံးကိုဒီလကစပြီးတင်သွင်းခွင့်မပြုတဲ့အကြောင်းအရက်ခတ်တပ်တော် AA ဘက်ကအမိန့်ထုတ်ပြန်လိုက်ပါတယ်။၎င်းပြည်နယ်အတွင်းမှာရှိနေတဲ့လက်ကျန်ရင်မျိုးကုံတွေကိုအမိန့်ထုတ်ပြန်တဲ့နေ့ကနေ3လအတွင်းအကုန်ကြောင်းချမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ AA ထုတ်ပြန်ချက်ပေါ်ရခိုင်ဒေသခံတွေကဘယ်လိုများမြင်ကြပါသလဲ။ရန်ကုန်လလာတဲ့သတင်းကိုကိုညာဝင်းအောင်ကတင်ပြပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းနယ်ပြည်နယ်အတော်များများမှာစစ်ကောင်စီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဆန့်ကျင်ခဲ့ကြတာပါ။ဒါပေမဲ့ရခိုင်ဒေသမှာတော့စစ်ကောင်စီထုတ်ကုန်တွေကိုတင်သွင်းရောင်းချတာတွေအထူးသဖြင့်အရက်ဘီယာနဲ့ရေမျိုးကုန်တွေဟာဒီကနေ့အထိရောင်းအားကောင်းနေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကိုတင်သွင်းရောင်းချကြတဲ့ပြည်မနဲ့နိုင်ငံခြားတို့အရက်ဘီယာဝိုင်းစတဲ့ရေမျိုးကုန်မှန်သမျှကိုရခိုင်ပြည်တွင်တင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းအရခတ်တတော် ULAAA ရဲ့စက်တင်ဘာ19ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မှာကြန့်ရှိနေသေးတဲ့ရေမျိုးကုန်တွေကိုလည်းအမိန့်ထုတ်ပြန်တဲ့နေ့ကစပြီး3လအတွင်းအကုန်ရောင်းချရမှာဖြစ်တယ်လို့ထပ်မံတင်သွင်းရောင်းချတာတွေတွေ့ရှိပါကထိရောက်စွာအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုလိုစစ်ကောင်စီထုတ်ကုန်တွေကိုမတင်သွင်းဖို့အရခတ်တတော် AA ရဲ့ထုတ်ပြန်ချက်အပေါ်ပေါတော့ဒေသခံအမျိုးသမီးတဦးကအခုလိုမြင်ပါတယ
်အခုလိုဒီမျိုးထုတ်ပြန်တဲ့အပေါ်မှာတော့ညီမတို့အနေနဲ့ကြိုးဆွဲပေါ့နော်ဘာလို့လဲဆိုတော့ဒီဒီအခိုင်အမာအများသောအချင်းကစစ်တပ်ထုတ်ကုန်တို့မများရှိနေပေါ့နော်ဒီအရက်အစီရင်မဟုတ်ပဲတခြားဒီမျိုးခြေဝါတွေမိုက်ဒီစင်ကဲတို့တခြားရဲရဲမူးလို့ပေါ့နော်အဲ့လိုမျိုးအများကြီးရှိနေပေါ့ဒီဒီဆက်မှာကြတော့ဆိုတော့အဲ့လိုမျိုးကတ်တက်လိုက်တာကကြတော့ဒီစစ်တပ်ကိုပို့ပြီးတော့မှအမပြေရံပြေပေါ့နော်လည်းဆိုဒီထဲမှာလည်းခိုင်သမားဒီကဘီယာတို့အဲ့လိုမျိုးအရောက်ဆက်တယ်ပေါ့အဲခိုင်ဖက်ကတော့အဲ့လိုမျိုးဘွိုက်ကောလို့တဲ့ဗညာအဲ့လိုမျိုးမြင်းနဲ့တင်ကြီးရတော့တွေ့ပေါ့နော်ဒါပေမဲ့ဒီမီဒီယာရှင်နေတာကတော့ပုံမှန်ရောက်အားရှိနေတဲ့အနေထားကိုတွေ့ရပေါ့နော်ဆိုတော့အခုထုတ်ပြန်လိုက်တာကတော့ကောင်းပါလေပေါ့ဟုတ
်အာရခတ်တော်အနေနဲ့လက်ရှိမှာစစ်ကောင်စီထုတ်ကုန်တွေနဲ့ပြည်မကတင်သွင်းနေတဲ့ရေမျိုးကုန်တွေကိုဘာလို့ကန့်သက်လိုက်တယ်ဆိုတာတိတိကျကျထုတ်ပြန်တာမရှိပါဘူးဒါပေမဲ့လည်းအခုလိုကန့်တက်လိုက်တာကရခိုင်ပြည်နယ်ကနေရနေတဲ့စစ်ကောင်စီရဲ့ဝင်ငွေကိုကန့်တက်လိုက်တာဖြစ်နိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသက်သူဦးထွန်းကြည်ကပြောပါတယ
်စစ်ကောင်စီ၆တဲ့အရက်တွေကိုကန့်တက်လိုက်တယ်ဆိုတာကဒါကအများကြီးသဘာဝကျတယ်လို့ကျွန်တော်မြင်ပါတယ်ဒါတော့ကန့်တက်လိုက်ခြင်းအပြင်ဒီရခိုင်ပြည်ကရတဲ့ဒီအရက်ဒါရရဝင်ငွေရအကုန်လုံးဟိုရတန်းသွားနိုင်တယ်ဒါကကောင်းတဲ့ချက်တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ဒီရခိုင်ပြည်အတွင်းမှာဒီရဲရှဲလုံငန်းတွေစနစ်တကျပေါ်လာနိုင်တယ်ပေါ့လေနော်သူတို့ဒီလိုပေါ်လာခြင်းအပြင်အဖြစ်ကောင်းစီဖက်ဖို့ဒီတခြားနေရာတွေကိုပေးရမဲ့ဝင်ငွေတွေကိုရခိုင်ပြည်အတွင်းမှာပဲပြန်ပြီးတော့ဒီလေပတ်သွားနိုင်တဲ့ပုံစံကိုတင်းသွင်းလို့ရသွားတယ်ပေါ့လေဆိုတော့ဒါကဟိုအများကြီးတင့်တော်တယ်လို့ဟိုတော်တော်မြင်ပါတယ်ဟုတ်
ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးပြည်နယ်တစ်ခုဖြစ်သလိုစစ်ရုံအလုံးယုံတွေလည်းမရှိတာကြောင့်ပြည်နယ်အတွက်ရေမျိုးကုန်တွေစားသုံးကုန်စီနဲ့လူသုံးကုန်ပစ္စည်းတွေကိုပြည်မကနေတဆင့်မှာယူတင်သွင်းစားသုံးနေရတာပါ AA ဘက်ကပြည်မနဲ့နိုင်ငံခြားပြည်ရေမျိုးကုန်တွေပြည်တွင်းတင်သွင်းခွင့်ကန့်သတ်လိုက်တာကြောင့်ရခိုင်ပြည်နယ်အတွင်းမှာအရက်ချက်လုပ်ငန်းတွေပေါ်လာနိုင်သလိုအလို့အကန့်ခွင့်လန်းတွေလည်းများလာနိုင်တယ်လို့ဦးထွန်းကြည်ကသုံးသပ်ပါတယ်
ဒီခံဒီမှာကဒီဒဏ္ဍာရီပေါ့လေဒဏ္ဍာရီကိုဆက်တဲ့အရက်ကတော့ခိုင်မအဓိကထွက်ကုန်ဖြစ်တယ်နောက်တစ်ခုကတော့ဆန်ရက်ပေါ့ဆိုတော့ဒဏ္ဍာရီထွက်တဲ့အရက်ကရခိုင်တပြည်နေလုံးအတွက်ဆိုလို့ရှိရင်ဟောပေါ့ဒဏ္ဍာရီပလုံးရဲ့ဒီဟောတော့မတော်ဘုံလောက်ကိုတောက်လို့ရတဲ့ဟာမျိုးရှိရဆိုလို့ရှိရင်လေးလက်လောက်ကိုဒီဒဏ္ဍာရီရက်ကတောက်လို့ရတယ်ဆိုတော့ဒီရက်ကထွက်နေပြီးသားဖြစ်တယ်ပေါ့လေဆိုတော့အခုမကြာခင်မှာလဲဒဏ္ဍာရီဖြစ်တဲ့အခါမှာအရက်ကိုပို့ပြီးတော့ထောက်ကြလိမ့်မယ်နောက်တစ်ခုကတော့ဒီဆိုင်ရဲလုပ်ငန်းတွေပို့ပြီးတော့ပေါ်လာနိုင်တယ်ပေါ့လေဆိုတော့ဘာလို့ဆိုတော့ဒီပြည်မအရက်တွေမဝင်တော့ဘူးဆိုလို့ရှိရင်တော့ရက်ချက်လုပ်ငန်းတွေကမဖြစ်မနေပေါ်လာကြတော့မှာပဲ
လက်ရှိမှာတော့ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပြီးရခိုင်ပြည်နယ်ကမြို့နယ်10ခုကိုတော့ AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ AA ထိန်းချုပ်နယ်မြေတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေတာကြောင့်မကြာခဏဆိုသလိုအရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျာ။